မြန်မာပြည်မှာဆက်ရနာဒိတ်မှုနောက်ဆန္ဒပြသူတွေကိုဖိနှိပ်ချုပ်ချယ်မှုတွေအတွက်စစ်တပ်ရဲ့ကုတ်ကဲမှုအစဉ်စဉ်ကတာဝန်ခံရမှာဖြစ်ကြောင်းကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာထူးတန်တမန်ဂျွန်အန်ဒရူးစ်ကသတိပေးလိုက်ပါတယ်
So, know this, even if you are down the chain of command,
အောက်ခြေအဆင့်တာဝန်ရှိသူပဲဖြစ်ဖြစ်စစ်သားတအူးပဲဖြစ်ဖြစ်လမ်းပေါ်ကတအူးအူးပဲဖြစ်ဖြစ်အထက်ကခိုင်းလို့လုပ်ရတာပါဆိုပြီးစင်ကြေးပေးလို့မရဘူးဆိုတာကိုသိရပါမယ်တဲ့အဲ့ဒါနဲ့အကြောင်းပြလို့မရပါဘူးတဲ့ဘယ်စင်ကလူပဲဖြစ်ဖြစ်တာဝန်ယူရတာဝန်ခံရပါမယ်အားလုံးကစောင့်ကြည့်နေပါတယ်လို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးတန်တမန်
No, I don't expect the proceedings to be fair.
တရားရေးလုံခြုံရေးဟာမျှတမှုရှိမယ်လို့မမျှော်လင့်ပါဘူး။အာဏာသိမ်းစစ်အုပ်စုဟာတရားမျှတမှုဆိုတာမရှိပါဘူး။ဒါဟာလုံးဆက်ပါ။ဘယ်သူမှလည်းသူတို့ကိုမယုံပါဘူးလို့ကုလသမဂ္ဂရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာအထူးတန်တမန်ဂျွန်အန်ဒရူးစ်ကပြောဆိုခဲ့တာပါ။ဖေဖော်ဝါရီလတရနေ့ကရတအစိုးရခေါင်းဆောင်တွေကိုဖမ်းပြီးအာဏာယူခဲ့တဲ့စစ်ကောင်စီကသူတို့ကိုဆင့်အာဏာသိမ်းတယ်လို့မ သုံးနှုန်းဆန့်ကျင်နေကြသလိုအမေရိကန်ပြည်ထောင်စုကလည်းစစ်အာဏာသိမ်းမှုအဖြစ်သတ်မှတ်ထားတာပါရှင်။